မိမိတို့ရှင်းပတ်မှုသတိတရားလက်တိုင်ထားပြီးတော့မှထိုင်တဲ့အခါမှာလဲရှင်းပတ်ပြီးတော့ထိုင်မှာစားတော့ဖို့ရန်လက်ဆေးတဲ့အခါမှာလဲရှင်းပတ်မှုသတိနဲ့လက်ဆေးပါသွားကြတဲ့အခါမှာလဲရှင်းပတ်မှုသတိနဲ့ဇွန်းကိုကင်ပါအထူးသဖြင့်ဇောနံပကံတံမမီအောင်သတိထားပြီးတော့အတိတရားလေးနဲ့ gain ပါယောဂီတို့ဟာအကျင့်နဲ့ရှင်းနေတဲ့ယောဂီပုဂ္ဂိုလ်တွေဖြစ်ခြင်းကြောင့်နေရာတကာမှာသတိတရားလက် gain ထားပြီးတော့ရှုပွားအားထုတ်မှုအမှတ်သတိရှိနေရပါမယ်အခုချိန်ကယောဂီတို့ဟာအထူးသဖြင့်စေတနာရှင်အသူရှင်တွေရဲ့လူသားနဲ့ခဲဘွယ်ဘောဇင်တွေကိုအလှူခံရမယ့်အလှူခံပုဂ္ဂိုလ်တွေဖြစ်နေပါလေအလှူခံပုဂ္ဂိုလ်ဆိုတာဟာအကျင့်သိက္ခာနဲ့ပြည့်စုံပြီးတော့တန်ဆင်းစင်ကြယ်တဲ့ပုဂ္ဂိုလ်တွေဖြစ်ရပါမယ်အဲဒါကြောင့်ယောဂီပုဂ္ဂိုလ်တို့ဉာဏ်ရှိဣန္ဒြေရှိပြီးတော့နာဣန္ဒြေလည်းပဲအထူးသဖြင့်ရှိကာကိုယ်ဣန္ဒြေလည်းပဲယင်ကြည်သိမ်မွေ့စာနဲ့ရှုပွားအားထုတ်ရင်းနဲ့ဖုံးပြီးသုံးဆောင်ကြရမှာပါယောဂီတို့အားထုတ်နေတဲ့ကမ္မထာကဓမ္မနုပဒနာတတိပဋ္ဌာန်ကမ္မထာဖြစ်နေခြင်းကြောင့်ဥစွာပထမဓမ္မနုပဒနာတတိပဋ္ဌာန်ဤဖြင့်ရှုပွားအားထုတ်ဤကိုပြောပြပါမယ်ယောဂီတို့ဓမ္မနုပဒနာသတိပဋ္ဌာန်ဆိုတာကယံခါယုတ်တရားကိုအဖန်မှန်ထက်တဲ့ရုပ်ရုပ်လိုရှုပွားတယ်နီးယံခါနံတရားကိုနံနံဟုအဖန်မှန်ထက်တဲ့ရှုပွားတယ်နီးကိုဓမ္မနုပဒနာသတိပဋ္ဌာန်နီးလို့ခေါ်ပါတယ်ယောဂီတို့အခုဆုံးဖက်ကိုထားလိုက်တယ်ဆိုရင်ပဲဆုံးနေခြင်းနေအရှင်းကိုမြင်ပါလိမ့်မယ်အဲ့ဒီအရှင်းကိုယုတ်တရားလို့ရှုပါသောနေရဲ့ခြင်းနေအနံ့ကိုနာမလိုက်မယ်အဲ့ဒီအနံ့ဟာလည်းယုတ်တရားပါပဲရုပ်ရုပ်လို့ရှုပြီးတော့မှဖုံးပြီးသုံးဆောင်ကြရမှာပါသောကံတဲ့အခါမှာမာသဘောဆိုရင်ယုတ်တရားပါပဲလက်ရှိတဲ့အခါမှာအေးသွားရင်ယုတ်တရားပါပဲသောနေခြင်းနေသွားကံလို့ပူရင်လည်းယုတ်တရားလို့ရှုပါအေးရင်လည်းယုတ်တရားလို့ရှုပါမာရင်လည်းယုတ်တရားလို့ရှုပါပြောရင်လည်းယုတ်တရားလို့ရှုပါသောနေဟင်းဒီယူတဲ့အခါမှာလည်းပဲယူကျင်တာကနံတရားပါယူလို့ဖောက်ပြန်တဲ့သဘောတရားတွေကယုတ်တရားပါရှုရင်းပွားရင်းနဲ့ရှုပါသောနေဟင်းဒီပါဇာတိထေပြတော့မှဝါတဲ့အခါမှာလဲဝါတယ်ဝါတယ်ရုပ်ရုပ်လို့ရှုပြီးတော့ဝါပါအမှတ်တမဲ့မဝါပါနဲ့အတူသဖြင့်အတ္တမလံမမြည်အောင်သတိထားပါမဖိတ်အောင်မစိမ့်အောင်သတိထားပါသောတမကံတံမမြည်ပါစေနဲ့တယောက်နဲ့တယောက်လဲပဲမကြည့်ပါနဲ့စကားမပြောပါနဲ့ကိုယ်အရှုအမှတ်နဲ့ကိုယ်ဖုံးပေးသုံးဆောင်ပါသောကဝါတိုင်းဝါတိုင်းတစ်ချက်ဝါရင်လည်းယုတ်တစ်ချက်ဝါရင်လည်းယုတ်ယုတ်လို့ချူရင်းနဲ့ဝါပါယူချရင်လည်းတစ်ချက်ယူချရင်ယုတ်တစ်ချက်ယူချရင်ယုတ်လို့ချူရင်းပွားရင်လည်းယူချပါအဲလိုရှုမဲ့ပွားမဲ့အားထုတ်မဲ့ဆိုရင်ယောဂီတို့မှာတစ်ချက်ရှုပွားဂျူတရားဤဖိုးကားမြည်မြကြီးမားလာမပြနိုင်ပါဘူးလို့ပြောတဲ့အတိုင်းတစ်ချက်ရှုပွားတဲ့အကျိုးတောင်မှတန်ဖို့မဖြတ်နိုင်အောင်အကျိုးကြီးတယ်ဆိုရင်စောစပီးသည့်တိုင်အောင်ရှုပွားမဲ့အတ္တတရားအများကြီးရပါလိမ့်မယ်အဲဒီလိုဆိုကြတော့အကျိုးကျေးဇူးကြီးမယ်လို့သတိထားပြီးတော့အတ္တတရားနဲ့ကြိုးစားပြီးတော့ရှုပွားဖုံးပြီးသုံးဆောင်တာကြပါဖုံးပြီးသုံးဆောင်နေဆိုတာယောဂီပုဂ္ဂိုလ်တို့ယတာယုံယုတ်တရားကိုဖုံးပြီးသုံးဆောင်နေကြတာပါယတာယုံယုတ်တရားဟာဖြိုတဲ့ယတာယုံရှင်တဲ့ယတာယုံစတဲ့ရတာယုံငန်တဲ့ရတာယုံခားတဲ့ရတာယုံဖန်တဲ့ရတာယုံလို့ရှိုးချင်းစားငါခားပန်ချက်တာရတာယုံတွေဟာ ယုတ်တရားတွေပါ။ဒါကြောင့်ချိုလဲယုတ်လို့ရှိပါ၊ချင်းလဲယုတ်လို့ရှိပါ၊စက်လဲယုတ်လို့ရှိပါ၊ခါလဲယုတ်လို့ရှိပါ၊ဖန်လဲယုတ်လို့ရှိပါ၊ငန်လဲယုတ်လို့ရှိပါ။အဲလိုရှိပါရင်လည်းဖုံးပေးသုံးဆောင်ကြပါ။အမှတ်တမဲ့မဖုံးပေးမသုံးဆောင်ပါနဲ့။ဓမ္မနုပါဒနာနည်းနဲ့ရှုပါးနည်းအချုပ်ကိုပြောပြတာပါ။ဘုရားတို့ယဟန်တန်ဃာတွေကိုမြတ်စွာဘုရားရှင်ကိုရမြတ်ကြီးကသွန်ဖုံးပြီးသုံးဆောင်တဲ့အချိန်အခါမှာအပြည့်ကင်းပြီးတော့တန်ရှင်းစွာနဲ့ဖုံးပြီးသုံးဆောင်နိုင်ရန်ဟောတော်မူခဲ့တဲ့ပိဿဝကနာနည်းနဲ့လည်းဆင်ញင်ပြီးတော့မိဘသုံးဆောင်နိုင်ပါတယ်။ပိဿဝကနာနည်းနဲ့ဘယ်လိုဆင်ញင်ပြီးတော့မိဘသုံးဆောင်မလဲဆိုရင်ဒီသစ္စာကိုအမယ်မယ်ကိုရွရမှန်ကြွလက်ပါရေးချင်းပြီးဖြိုးချင်းမှာမသုံးပါဘူးလေးပြာဓာတ်ဆောင်ဤကိုကောင်းသည်ရှီအောင်ဒီလေးအသက်မြတ်တန်းမမောပညာတရားသာသနာကျင့်နှဖျားကိုကျင့်ပါနိုင်စေဝေဒနာဟောင်းသည့်မဖြစ်စေရရပိုက်ညာလေခတ်သိမ့်ပြည့်ကိုမဖြစ်လေအောင်ချမ်းမြေအောင်ဟုသုံးဆောင်မိဝဲပါတည်းလို့နှလုံးသွင်းပြတော့မိဝဲသုံးဆောင်ရပါတယ်အကျဉ်းနည်းနည်းချက်ပြောမယ်ဆိုရင်ယခုလိုယောဂီပုဂ္ဂိုလ်တို့ဆွမ်းဝဲမှာထိုင်ပြတော့မှဆွမ်းခဲ့ပဲပေါ်တဲ့ချူချင်းအတာအဖျားများတွေကိုမိဝဲသုံးဆောင်တဲ့အခါမှာကလေးသူငယ်များကဲ့သို့ပျော်ပါမြူးလို့ရန်ဒီခေတ်ပဲဘောဇင်တို့ကငါသုံးဆောင်တာမဟုတ်ဘူးလို့နှလုံးသွင်းပြတော့မိဝဲသုံးဆောင်ပါငါယောက်ျားဟုအာမန်တက်ဖို့ရန်ဒီသာ၍ဒီခေတ်ပဲဘောဇင်တို့ကငါသုံးဆောင်တာမဟုတ်ဘူးလို့နှလုံးသွင်းပြတော့မိဝဲသုံးဆောင်ပါအသွေးအရောင်အရှင်လှပစီရန်ဤသာ၍ဒီခေတ်ပဲဘောဇင်တို့ကငါသုံးဆောင်တာမဟုတ်ဘူးလို့နှလုံးသွင်းပြတော့မိဝဲသုံးဆောင်ပါဤခန္ဓာကိုယ်အရှိတည်ရမျက်တာနိုင်စီရန်ကြည်တန်၍ဤဆောင်ခဲ့ပဲဘောဇင်ချုပ်ခြင်းအတာအဖျားများတွေကိုငါမိဝဲသုံးဆောင်တယ်လို့နှလုံးသွင်းပြီးတော့မိဝဲသုံးဆောင်ပါ။ဆာလောင်ခြင်းညှင်းဆဲမှုကိုပယ်ဖျောက်ရန်ဤဆောင်ခဲ့ပဲဘောဇင်ချုပ်ခြင်းအတာအဖျားများတွေကိုငါမိဝဲသုံးဆောင်တယ်လို့မိဝဲသုံးဆောင်ပါ။ညတ်တော်အကျင့်လို့ခေါ်တဲ့ဝိပဿနာအကျင့်ကြီးကိုကျင့်ကြံခြင်းဖြင့်ရသဗျာသာသနာတော်ကိုချီးမြှောက်နိုင်စေခြင်းအကျိုးမှာဤဆောင်ခဲ့ပဲဘောဇင်ချုပ်ခြင်းအတာအဖျားများတွေကိုမိဝဲသုံးဆောင်တယ်လို့နှလုံးသွင်းပြီးတော့မိဝဲသုံးဆောင်ပါအဲလိုသုံးဆောင်လိုက်မယ်ဆိုရင်အဲလိုသုံးဆောင်လိုက်ခြင်းဖြင့်ယောဂီပုဂ္ဂိုလ်တို့မှာသာလမုဒ္ဒချင်းဝိဒနာဟောင်းကိုပယ်ဖျောက်နိုင်ပါလိမ့်မယ်အစားလုံ၏အစားမကြေဝမ်းဖောအောင်စသောဝိဒနာသစ်ကိုလည်းပယ်ဖျောက်နိုင်ပါလိမ့်မယ်အဲ့လိုရှိပါပြီးတော့ယောဂီပုဂ္ဂိုလ်တို့ဟာမနီးမမြဖုံးပေးသုံးဆောင်ရရမှာပါအဲ့လိုမနီးမမြဖုံးပေးသုံးဆောင်ခြင်းဖြင့်ပြင်းပြောင်းဖုံးပေးသုံးဆောင်ခြင်းဖြင့်သာလမုဒ္ဒချင်းတည်းဟူသောဝေဒနာအဟောင်းအစာမကြေခြင်းတည်းဟူသောဝေဒနာအသစ်တို့မဖြစ်စေနိုင်ဘဲယောဂီပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်ညှတခြင်းဖြစ်ပါလိမ့်မယ်အဲ့လိုဆင်ញင်ကမြတ်တယုံတရားနည်းအညီရှုပါပကတော့အပြည့်ကင်းသည့်အဖြစ်ဖြင့်မြတ်တယုံဖုံးပေးသုံးဆောင်လို့ချမ်းသာစွာနေရခြင်းဖြစ်ပါလိမ့်မယ်မြတ်တစွာသုံးဆောင်သဖြင့်နေနိုင်ရင်ဆက်သွယ်ပြီးတော့မှဘုရားရှင်ကိုရမြတ်ကြီးကစွမ်းကိုသုံးဆောင်တော့ယဟန်သည်လေးငါးလောက်စားလိုက်ရင်ဝါတော်မြီအခြေနေသို့ရောက်တော့အခါမစားတော့ဘဲရေကိုသာတောက်ရာဤဤသို့တောက်လိုက်ရင်ကမ္မထာအာထုယံစိတ်တကာဤချသောယဟန်မှာချမ်းသာစွာနေနိုင်ဖို့ရာလုံလောက်ပြီလို့ဟောခဲ့ပါတယ်အတိဘေကယောဂီပုဂ္ဂိုလ်တို့စွန်းစားလို့နောက်ထပ်လေးငါးလောက်စားလို့ရှိရင်အကြီးတိုင်ဝမ်းမေဆိုရင်အဲဒီလေးငါးလုတ်ကိုမစားတော့ဘဲနဲ့ရေကိုခြံထားရမယ်သို့မဟုတ်အချိုးပွဲအတွက်လက်ဖက်ပွဲအတွက်ခြံထားရမယ်အ အဲ့လိုလေးကားလှုပ်ချန်ထားပြီးတော့ရေကိုတောက်မယ်သို့မဟုတ်အချိုဘက်ကိုသုံးစားမယ်ဆိုရင်ကမ္မထာအားထုတ်ရန်စိတ်တန်တီးထားတဲ့ယောဂီပုဂ္ဂိုလ်တို့မှာတရားထိုင်ရသော၄ပါးဣရိယာချမ်းသာစွာနဲ့နေထိုင်ဖို့ရန်လုံလောက်ပါပြီတဲ့အဲ့ဒါမှာမြတ်စွာဘုရားရှင်ကိုရမြတ်ကြီးကကမ္မထာအားထုတ်သောပုဂ္ဂိုလ်တို့ဟောလိုရင်းဖြစ်တော်လည်းပဲကမ္မထာအားမထုတ်သောသူများဖြင့်အခုပြောခဲ့တဲ့အတိုင်းလေးကားလှုပ်ချမ်းပြီးတော့မှစားသုံးမယ်ဆိုရင်ဝမ်းအတွက်ချမ်းသာစွာနေထိုင်ရခြင်းဖြစ်သောကြောင့်အစားစားရမှာအများဖြင့်နေရာတကာမှာလိုက်နာသင့်တဲ့အသုံးဆောင်ဖြစ်ပါလေ။အဲ့ဒါနဲ့ပတ်သက်လို့ခေါင်းကြီးတို့အစားအလွန်များစွာစားသူရဲ့မျက်တရုံစားသူရဲ့မျက်တရုံနဲ့ရှိရောပြတော့စားသူရဲ့လို့သုံးမျိုးအကြောင်းကိုပြောပြပါမယ်။ယောဂီတို့အစားစားရဟအမှန်တိုင်းကချမ်းသာဒုက္ခဖြစ်ဖို့စားတာပါ။ချမ်းသာဒုက္ခမဖြစ်ဘဲနဲ့အစားအလွန်စားရင်စောစီးစွာသေးတတ်ပါလေ။မြတ်တရုံစားတဲ့ပုဂ္ဂိုလ်ကဒုတိယသေးတတ်ပါလေ။မြတ်တရုံတဲ့အနည်းငယ်ရှော့စားတဲ့ပုဂ္ဂိုလ်ကနောက်ဆုံးမှသေးတတ်ပါလေ။ချင်းချင်းပြောလို့ရှိရင်အလွန်စားတဲ့ပုဂ္ဂိုလ်ဒီအသက်တိုးပါလေ။ညတောင်စားတဲ့ပုဂ္ဂိုလ်ကအလေအလတ်အသက်ရှိပါတယ်ညတောင်နဲ့ရှော့စားတဲ့ပုဂ္ဂိုလ်ကအသက်အရှည်ဆုံးဖြစ်ပါလေကျန်းမာဆုံးဖြစ်ပါလေယောဂီတို့စားတော့တဲ့အချိန်ခါမှာယောဂီတို့ဟာအစာအာဟာရကိုတွားပြီးတော့မပယ်ပါနဲ့အချို့အချို့ပုဂ္ဂိုလ်တွေကသက်သက်လို့တန်ကြပါတယ်သက်သက်လူကိုမြတ်စွာဘုရားမဟောခဲ့ပါဘူးသက်သက်လူအကျင့်ဟာအကျင့်ကောင်းတစ်ခုနိုင်ရနိဗ္ဗာန်ရောက်မယ့်အကျင့်တစ်ခုလို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဏိဂေနယပိဋကသုံးပုံဓမ္မခန္ဓာ74တော်မှာဘယ်နေရာမှာမှမဟောခဲ့ပါဘူးအချို့ချို့ပုဂ္ဂိုလ်တွေကသက်သက်လူမစားလို့သင်မေတ္တာမပွားနိုင်ဘူးဆိုပြီးတော့မှဆွဲပြောဆိုကြပါလေအဲ့ဒီလိုဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေဟာမြတ်စွာဘုရားရှင်ကိုရမြတ်ကြီးကိုလည်းဆွဆွဲရရောက်ပါလေမြတ်စွာဘုရားဟောထားတဲ့တရားတော်တွေကိုလည်းပဲဖြည့်ဆည်းရရောက်ပါလေဒါဖြစ်လို့လေဆိုလို့ရှိရင်ဘောဂိနပရိသတ်တွေမေတ္တာမေတ္တာနဲ့တက်တက်လို့သမားတွေဒီတော်တော်များများပြောကြပါလေအဲ့ဒါလို့သမားတော်တော်များများဟာမေတ္တာမထားနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နေတာကိုဘုရားရှင်တို့အများကြီးတွေ့ရပါလေမေတ္တာနဲ့ပတ်သက်ပြီးတော့မှဘုရားရှင်တို့ဘုရားရှင်ကိုယ်တော်မြတ်ကြီးကမေတ္တာတုတ်ကိုခေါ်တဲ့အချိန်ခါမှာမေတ္တာမပွားမီအဲ့ဒီမေတ္တာပွားမယ့်ပုဂ္ဂိုလ်မှာရှိရမယ့်ပုဗ္ဗဘာကရှေးဥအကျင့်လို့ခေါ်တဲ့အကျင့်တွေကိုဟောခဲ့ပါတယ်မေတ္တာကြီးရှေ့ဖို့ကကျင့်ရမည်အကျင့်များလို့ဆိုလိုပါတယ်အဲမေတ္တာကြီးရှေ့ဖို့ကကျင့်ရမည်အကျင့်များကိုဘုရားရှင်ကိုယ်တော်များဟောကြားရ၌ကျင့်နံပါတ်ကစွမ်းနိုင်သူဖြစ်ရမည်လောက၌အကျိုးဖြစ်ထွန်းလိမ့်မည်ဟုယုံကြည်ချက်မရှိသူမကြားမှသူကျင်းသူဉာဏ်မရှိသူများကဉာဏ်ဖြင့်လောကီအလုံမျိုးကိုမလုံနိုင်ပါဘူးလုံးနိုင်တော်လေဖြစ်မြောက်အောင်သီဆွမ်းနိုင်မှာမဟုတ်ပါ။ဒါကြောင့်ယုံကြည်ချက်ရှိသူ၊ကြားမှသူ၊ဝိရိယရှိသူ၊ဉာဏ်ရှိသူများသာအဲ့ဒီအလုံမျိုးကိုဖြစ်မြောက်အောင်လုံးနိုင်ကြတယ်။ဒါကြောင့်ဆွမ်းနိုင်သူဆိုတာယုံကြည်တဲ့သရတရားရှိရမယ်။ကြားမှခြင်းလည်းရှိရမယ်။ရှင်းလင်းမှုကောက်ကျစ်မှုမရှိရပါဘူးအားထုတ်မှုလုံးဝရှိရပါမယ်အသိဉာဏ်မှဉာဏ်ပညာရှိရပါမယ်ဒီတော့မေတ္တာပွားတဲ့ပုဂ္ဂိုလ်ဟာမရှင်းလင်းမလှည့်ဖြားတတ်သူမိမိရဲ့အဖြစ်မှန်ကိုတရားထံသတင်းသုံးပါတို့အထံ ဖော်ပြတတ်သူဖြစ်ရပါပဲ။ကောင်းကျင့်စင်လဲခြင်းတည်ပြခြင်းရှိသူဟာသူတစ်ပါးပေါ်မေတ္တာမထမ်းနိုင်ပါဘူး။မေတ္တာသာမဟုတ်ဘဲငြိုးဖြောင့်သူများ၌အကျင့်ကောင်းတရားများဖြစ်ပွားရန်မလွယ်ကူပါဘူး။စင်ကြယ်သောပိတ်ကားချက်ပေါ်မှသာတန်းကြီးစီတပ်ပပေါ်လွင်စွာထင်ရှားနိုင်၍မြစ်ပင်နေသောပိတ်ကားချက်ပေါ်တွင်ဖြေးအောင်မပေါ်လွင်မထင်ရှားနိုင်သကဲ့သို့ကောင်းမြတ်သောမေတ္တာစာသောတရားများကတန်ရှင်းသောစိတ်ဓာတ်၌သာစွတ်သက်ထင်မြင်နိုင်တည်နိုင်၍စိတ်ဓာတ်မတန်ရှင်းသူ၌တည်နိုင်ွင့်မရှိပါ။အဲဒါကြောင့်မေတ္တာပွားတဲ့ပုဂ္ဂိုလ်အခုလိုတရားဓမ္မကျင့်ကြံကြုတ်ကိုအားထုတ်တဲ့ပုဂ္ဂိုလ်တွေမှာကျိုးသားဖြောင့်မတ်မှုအလွန်အရေးကြီးပါလေ။နောက်မေတ္တာပွားတဲ့ပုဂ္ဂိုလ်အခုလိုတရားဓမ္မကျင့်ကြံကြုတ်ကိုအားထုတ်တဲ့ပုဂ္ဂိုလ်တွေဟာအဆုံးအဆုံးမှခက်သူဒုက္ခသပုဂ္ဂိုလ်မဖြစ်ရပါဘူး။အဆုံးအဆုံးမှခက်သူဒုက္ခသပုဂ္ဂိုလ်မှာဒါကိုမလုပ်ရဘူး။မပြေရဘူးလို့ပြောတော့လေသိမြင်သလားကြားသလားဘယ်သူကပြောတယ်လဲစသည်ဖြင့်အပြောမခံပြန်လာပြောဆိုတတ်ပါလေအရေးမလုပ်သလိုစိတ်စိတ်တော်လဲနေတတ်ပါလေစကားကိုလက်ခံတော်လဲသုတိအတိုင်းမကျင့်ပဲလုံရင်းလုံနေတတ်ပါလေအဲလိုနေတဲ့ပုဂ္ဂိုလ်မျိုးမှာမေတ္တာတရားသောတာပတ္တိမဉ္ဇဉ်စတဲ့တရားသူရကိုအေးအလန်းတော်တော်ဝေးနေပါလေ။ပြောဆိုလွယ်တဲ့ပုဂ္ဂိုလ်များမှာဒီစုံတစ်ယောက်ကဆုံးမလာတော့အလွန်အားရဝမ်းသာစွာလက်ခံတတ်ပါလေ။နောက်ခါလဲဆုံးမပိုင်ရန်ပန်ကြတတ်ပါလေ။ဆုံးမသည့်အတိုင်းလဲကျင့်တတ်ပါလေ။အဲလိုပုဂ္ဂိုလ်မျိုးမှာကမေတ္တာတရားတည်တာတရားသူရဖို့ရန်အလွန်နိကတူများဖြစ်ပါလေ။အဆုံးမှဖြစ်သူမှာဤသူငါအကျိုးစီးပွားလူလားသူပါတကားဟုနားမလည်တတ်ပါဆရာလုပ်တယ်လို့ထင်ပြီးတော့မနှစ်သက်တတ်ပါအဲလိုပုဂ္ဂိုလ်မျိုးမှာအဆုံးမှနဲ့ဆုံးမှသူတို့မလိုက်ပါတင်းမာနေသောစိတ်ရှိသူပုဂ္ဂိုလ်မျိုးဖြစ်ပြီးတော့မေတ္တာဖြစ်ဖို့ရန်မလွယ်သည့်အပြင်အခြားသောကိုကျင့်တရားများနှုတ်ကျင့်တရားများသိရတရားများဖြစ်ဖို့ကြံတဲ့ဝေးကွာလာပါလေအဆုံးမကိုလူလားသူကဆုံးမတတ်သူကိုလေးစားမြန်နုတတ်ပါလေအဆုံးမနဲ့ဆုံးမသူတို့လိုက်လျောရန်အခန့်တင်ပျော်ပြောင်းနူးညံ့သောစိတ်ရှိနေရကအဲ့ဒီစိတ်မျိုးမှာမေတ္တာနဲ့သဟဇဖြစ်သောစိတ်ထားမျိုးဖြစ်မေတ္တာတမင်မပွားတော်လေမေတ္တာဖြစ်လျက်နေပါလေအဲ့ဒါကြောင့်ယောဂီပုဂ္ဂိုလ်တို့တက်တက်လို့တက်တက်လို့နဲ့အော်နေပြီးတော့အပြောသူခက်သူမာမာနထောင်နေသူဖြစ်နေကတက်တက်လို့စားခြင်းဖြင့်ငါယုံပဲရှိမေကျေးဇူးတရားတစုံတရားမရှိပါဘူးပြီးတော့မေတ္တာထားခြင်းတဲ့ပုဂ္ဂိုလ်မေတ္တာပို့ခြင်းတဲ့ပုဂ္ဂိုလ်မှနှူးညံ့ပြော့ပြောင်းသူဖြစ်ရပါမေတဲ့ဟုတ်ပါတယ်နှူးညံ့သူဟူသည်မှာကျမ်းတန်းကြီးဆန့်ကျင်ဖြင့်နှူးညံ့သိမ်မွေ့ခြင်းဆိုသောနှူးညံ့ခြင်းမျိုးမဟုတ်ပါခက်တံခြင်းပြင်းမာခြင်းဆန့်ကျင်ဖြင့်နှူးညံ့ပျော်ပြောင်းခြင်းကိုဆိုလိုပါတယ်ပฏิပတ်အကျင့်ကိုကျင့်ရန်ကြီးဆုံးနှစ်သူသရဏီသူစသည်တို့မှထိုသူအကျင့်များသို့မရောက်နိုင်တော့ဘဲပြင်းမာနေသူများဖြစ်ပါတယ်သရဆန္ဒရှိသူစိတ်အားထက်သန်ဝီရိယရှိသူတို့ကတို့တို့မေတ္တာစွာအကျင့်တရားတို့၌လိုက်လျော့ပါသွားလောက်အောင်နှူးညံ့ပျော်ပြောင်းနေသူများဖြစ်ပါလေ။အဲဒါကြောင့်ခက်ထန်ခိုင်မာနေသူတင်းမာနေသူကပြုပြင်စီမံမှုမပြုပါသေးသောကြောင့်လိုရာအထီပြုလို့ရန်အသင့်မဖြစ်သေးသည့်မာကျော်နေသောရှင်သင်ပမာအခုမေတ္တာဘာဝနာစသောဘာဝနာအမှုမှာလိုက်ပါနိုင်မည်မဟုတ်ပါဘူး နှူးညံ့ပြောင်ပြောင်းသူကပြုစီပြည့်ပြည့်စီမံဖန်တီးထား၍လူဟာအချီချံသာဖြစ်ရန်အသင့်ဖြစ်နေအောင်ပြောင်ပြောင်းနေသောရွှေစင်ပမာမေတ္တာဘာဝနာစသောပฏิပတ်အကျင့်မှုမှာပြုတိုင်းပါအောင်ပြုလိုတိုင်းပါအောင်ဆောင်လိုသမျှလိုက်အောင်နှူးညံ့ပြောင်ပြောင်းလျက်ရှိပါသည်နှူးညံ့သိမ်မွေ့ခြင်းဆိုတာကိုယ်အမူအရာနှုတ်အမူအရာနှူးညံ့သောပုဂ္ဂိုလ်များမှာသိမ်မွေ့ပြည့်ပြည့်၍ချင်းမြတ်နိုးဝရာစိတ်ကမ်းကောင်းပါမှာအများအလွယ်တကူတက်ရောက်ခိုးဝင်ရာဖြစ်ပါလေ။အဲလိုနှူးညံ့သိမ်မွေ့တဲ့ပုဂ္ဂိုလ်မှာမျက်မှောင်မကျုပ်ပေါ်လွင်ရှင်းပြသောမျက်နှာထားရှိခြင်းချိုမြသားရာနားချမ်းသောစကားရှိခြင်းဝင်လန်းသောမျက်နှာဖြင့်ပဋိသင်္ဍာရပြုထခြင်းစသောခုများကြောင့်ပင်မေတ္တာဤသဘာဝများရှိနေပြီဖြစ်ရာမေတ္တာဘာဝနာဖြင့်ရန်အလွန်လွယ်ကူလျက်ရှိပါသည်။ယခုတသက်လွတ်သာစပင်စသောလည်းပဲအဲ့လိုနှုံးညံ့တဲ့အသွင်အမြင်မရှိတာကိုအများကြီးတွေ့ရပါသည်။နောက်မေတ္တာပါတဲ့ပုဂ္ဂိုလ်မှာအမျိုးအနွယ်စသောမန္တိကံဝိထုတို့ဖြင့်သူတို့ဘာအပေါ်မထီမဲ့မြင်မပြုသူကိုအနတ္တိမာနီလို့ဆိုလိုပါတယ်မာနထောင်တတ်သူကသူတို့ဘာကိုမိမိနဲ့မတူမတန်ဟုသဘောထားကအထက်မလို့အရေးမဆိုင်ပင်ရှိတရကအဲ့ဒီသဘောမှာမေတ္တာကင်းခြင်းလက္ခဏာဖြစ်ပြီးသောသောသဘောရှိသူကမေတ္တာဤတရားပြမဖြစ်နိုင်မှာအနိသက်သက်လူစားသူတို့သည်သက်သက်လူမစားသူကိုအမတန်အထင်မြင်သေးသော်ငါသာလင်မြတ်တယ်လို့မာနအမတန်တက်ကြပါလေမာနကင်းသူကမိမိတဲ့ကြီးသူမြတ်သူကိုလေးစားခန့်ရတတ်၍မိမိတဲ့နေသူအောက်ကျသူများကိုလည်းကူညီတတ်ခြင်းမညာတတ်ခြင်းစသည်ဖြင့်သူသူများအပေါ်စိတ်သဘောတန်နှူးညံ့လျက်ရှိရာသူသူမျိုးမှာမေတ္တာတမင်မပွားပဲဖြင့်မေတ္တာစိတ်ရှိလျက်ဖြစ်နေပါလေအခုသက်သက်လူစားသူတော်တော်များများဟာယဟန်သာဃာတိတောင်းပါပဲအချင်းချင်းသေးပြီးတော့ရှင်းမခိုးပါဒါကြောင့်မိမိတဲ့ဒေကြီးဝါကြီးဖြစ်တဲ့ဆရာတော်တန်ဃာတော်တွေကိုလည်းမေတ္တာစားသူသက်သက်လို့စားသူယဟန်တန်ဃာများကရှင်မခိုးတာကိုအများကြီးတွေ့ရပါလေအဲ့ဒီတည်းကသက်သက်လို့စားခြင်းဟာအကျိုးမပြည့်အချီးနီးဘာမဟုတ်တဲ့သက်သက်လို့အကျင့်ကိုအမိပြုတော့မာနကြီးသူဖြစ်လာပြီးတော့အဲ့ဒီမာနကြီးသူမှာသူတော်ဘာအပေါ်မောက်မာလို့ခြင်းပြိုင်လို့ခြင်းစသောသဘောဆိုးများရှိတတ်ပြီးတော့တရားကိုပင်အထုတ်တော်လေပြိုင်လိုမော်လိုစိတ်ဖြင့်အထုတ်မိဖြစ်ရာအပေမှာတရားသူလည်းရနိုင်တော့မှာလေမေတ္တာတရားလည်းပင်မှာတည်နိုင်တော့မှာလေအလုံးသိမ်မွေ့သောမာနကလေးများပင်တရားရေး၌အနောက်ရှိဖြစ်တတ်သေးရာအလုံးနန်းထောင်သောအတ္တိမာနကဆိုးဝရမရှိပါထို့ကြောင့်မေတ္တာဘာဝနာအရာ၌အနောက်ရှိအတားစီဖြစ်ပြီးပင်မမထောင်သူဖြစ်ရမယ်လို့ဘုရားရှင်ကိုယ်တော်မြတ်ဟောကြားတော်မူပါလေ။သက်သက်လူစားသူတို့မိမိကိုယ်ကိုမိမိပြန်ပြီးတော့ကြည်ပါ။သက်သက်လူအကျင့်ဖြင့်ငါသည်မာနနာမရှိသူလားသက်သက်လူအကျင့်။ဘုရားမဟုတ်တဲ့သက်သက်လူအကျင့်ကိုအကျင့်ကောင်းထင်ပြီးတော့မာနနာရှိနေသူလားဆိုတာနှလုံးသွင်းရှုပါပြီးတော့ငုံပြီးသုံးဆောင်ပါ။နောက်မေတ္တာပွားသူဟာရောင်ရွယ်လေသူဖြစ်ရမေတဲ့တချို့ကတက်တက်လှစားခြင်းအကျင့်ဟာအကျင့်ကောင်းအခုရတာနဲ့ကျုံတယ်လို့ဖုံးပေးသုံးဆောင်တဲ့ပုဂ္ဂိုလ်တွေကိုအကျင့်ကောင်းမဟုတ်ဘူးလို့ဆွဆဲပြောဆိုကြပါတယ်အခုယောဂီပုဂ္ဂိုလ်တို့မိမိတို့ရှေ့မှာရထားတဲ့ပစ္စည်းဥစ္စာတွေကရတတ်သမျှရှိသမျှရှိသည်မြန်တင်းတည်ကျင်နာရမယ်ပစ္စည်းတွေပါအဲလိုရတတ်သမျှရှိသည်မြန်ဖြစ်သည်မြန်တင်းတည်ကျင်နာသူကိုရသောများကမေတ္တာတော့မှာတန်တူသကောရောင်ရွက်လေသူလို့ဆိုပါလေဒ ရတသမ ्या နဲ့မြောင်ရဲသူမှာရှာဖွေရကြောင်းကြဆက်ရသဖြင့်ဗျာပါဒသည်များခြင်းရှာရွေ့မရလျှင်စိတ်မချမ်းသာခြင်းစိတ်ဆိုးခြင်းရဗျာလျှင်ပူရအောင်ရှာရခြင်းရှာတိုင်းမရသောအခါစိတ်မသက်မသာဖြစ်ခြင်းစိတ်ဆိုးခြင်းစသည်ဖြစ်တတ်ရာမေတ္တာဖြည့်ရေးမှာအလွန်တရာဝေးနေတတ်ပါလေ။ယောဂီတို့မိမိတို့သာသုံးတဲ့အချိန်ကမှရတသမျှနဲ့ရောင်ရဲရပါမယ်။တသက်လို့ဆိုပြီးတော့မှတရားထုတ်တဲ့ယောဂီပုဂ္ဂိုလ်ဒီတော့တဲ့မှာဂုံဝင်ပြီးတော့အကျင့်မဟုတ်တာကိုအကျင့်ဟုတ်ပြီးတော့ခံဆောင်ဝါကြွားပြီးတော့မနေပါနဲ့ရတသမျှဖြစ်သမျှနှင့်အာရတင်းတိမ်နေသူမှာဤသိမရမှုနှင့်စပ်လျဉ်း၍၎င်းတဘာပုဂ္ဂိုလ်နှင့်စပ်လျဉ်း၍၎င်းစိတ်မချမ်းသာွယ်စိတ်ဆိုးွယ်မရှိပါစိတ်အစဉ်အေးချမ်းလျက်ရှိရာအဲဒီရတသမျှနဲ့ရံရဲသောပုဂ္ဂိုလ်ရဲ့စိတ်ဓာတ်မှာမေတ္တာနှင့်သဟဇဖြစ်ဖို့ရာအလွန်စီလျော်လျက်ရှိပါတယ်အဲဒါကြောင့်မေတ္တာဘာဝနာဖြစ်ရန်အခြေခံအကျင့်အဖြစ်ဖြင့်ရတသမျှနှင့်ရောင်ရဲသူသံတုဒ္ဒကကိုဘုရားရှင်ကိုယ်တော်မြတ်ဟောကြားခဲ့ပါသည်ရတသမျှနှင့်မရောင်ရဲဘဲနှင့်တသက်လွန်မှဆိုတဲ့ပုဂ္ဂိုလ်မှာရသော်ဘုရားဟောတဲ့သံတုဒ္ဒကဆိုတဲ့ဂုဏ်ကြီးကိုဖြည့်ဆည်းပစ်လိုက်ခြင်းကြောင့်မေတ္တာဖြစ်နိုင်ဖို့ရာမရှိပါဘူး။ဒါမေတ္တာပွားလို့တဲ့ပုဂ္ဂိုလ်ဟာငွေညူလို့ရမေးတဲ့ဟုတ်ပါတယ်အိမ်တဲ့အိမ်မှာဖြစ်ဖြစ်ကျောင်းတကျောင်းမှာဖြစ်ဖြစ်အခုလိုတရားထုတ်ခါမှာဖြစ်ဖြစ်မိမိတို့ဟာသူတို့ဘာကိုမှီနေရသူဖြစ်ပါတယ်သူကြွေးသမျှပေးသမျှနဲ့မကြေနှံ့နိုင်သူကိုအငွေညူဖြစ်သူလို့ဆိုပါတယ်အဲဒါလိုမဟုတ်ဘဲနဲ့ကြွေးသမျှအငွေသမျှပေးသမျှနဲ့ကျေနပ်သူကိုတော့အမွေးမျိုးလွယ်သူလို့ခေါ်ပါတယ်မိမိကိုယ်ကိုမိမိအမွေးမျိုးခက်သူအမွေးမျိုးလွယ်သူသူတို့ဘာအမွေးမျိုးခက်သူသူတို့ဘာအမွေးမျိုးလွယ်သူလို့လူလေးမျိုးရှိပါတယ်အဲဒီလူမျိုးမှာအချိုရလင်အချင်းရှာအချင်းရလင်အချိုရှာစသည်ဖြင့်ရှာတတ်သူကိုမိမိကိုယ်ကိုမိမိအမွေးခက်သူလို့ဆိုပါတယ်အဲ့လိုမဟုတ်ဘဲနဲ့ကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေရတတ်သမျှဒီနတ်စွာစားပြီးမိမိအလုပ်မိမိတရားအလုပ်ကိုအားထုတ်သူကိုမိမိကိုယ်ကိုမိမိအမွေးမျိုးလွယ်သူလို့ဆိုပါတယ်ဆိုပါတော့ဘုရားတို့ယဟန်သံဃာတွေအနေနဲ့ပြောလို့ရှိရင်ယဟန်တော်တစ်ပါးဟာအကောင်းကိုလှူစေကမူမျက်နှာမသာမနစ်သက်သည့်အမှုရာကိုပြတ်တတ်ပါတယ်အလူတကာရှိမှပင်ဘယ်လိုဟာများလူရသလဲဟုမောင်းမဲလေးရှင်လူတို့အားပေးလိုက်တတ်ပါလေအဲ့ဒီယဟန်မျိုးဟာသူတို့ဘာအမွေးခဲ့သောယဟန်မျိုးဖြစ်ပါလေယဟန်တစ်ပါးကိုကြည့်လိုက်တော့ကောင်းကောင်းဆိုးဆိုးနီးနီးများများဒကာဒကမတို့ပေးလူသည်များရသည်များနှင့်ရှင်နတ်နှစ်သက်စွာကြည်လင်သောမျက်နှာရှိသည်ဖြစ်၍ပြတ်တတ်ပါလေအဲ့ဒီလိုယဟန်မျိုးဟာအလုံကျွေးတရားဒဂမတို့ရဲ့အမွေးရလွယ်သောယဟန်မျိုးဖြစ်ပါလေ။အဲ့ဒီယဟန်နှစ်မျိုးတွင်အမွေးရခက်သူမှာမေတ္တာဖြင့်အလွန်ခက်ခဲသည်ကိုတွေ့ရပါလိမ့်မယ်။မေတ္တာအကျင့်မှတပါတခြားအခုလူဝိပဿနာအကျင့်များလည်းဖြစ်ဖို့ရမလွယ်ပါဘူး။အဲ့ဒါကြောင့်မေတ္တာဖြင့်မေတ္တာအကျင့်မှတပါအခုသမထဝိပဿနာအကျင့်ပฏิပန်များဖြစ်ရန်လွယ်ကူစီသောအမွေးမျိုးလွယ်ကူသူဖြစ်ရပါမယ်။ဘယင်းတို့တက်တက်လို့စားသူများအလွန်တရာဒေါသကြီးတာတကယ်လို့များအသားဟင်းငိုင်းဟင်းများသွားလောင်းလို့ရှိရင်အကြီးကျယ်ဒေါသထွက်ပြီးတော့သွန်ပြစ်သွန်ပြစ်တာတွေကိုတွေ့ရပါတယ်။ဘယင်းတို့တက်တက်လို့မစားတဲ့ပုဂ္ဂိုလ်တွေမှာအဲ့လောက်ထိအောင်အယုတ်ဆိုးပဲဆိုဒေါသမဖြစ်ပါဘူး။ယောဂီတို့မေတ္တာပွားလိုတဲ့ပုဂ္ဂိုလ်မေတ္တာမှာတပါအခြားအခုလိုဝိပဿနာဘာဝနာအကျင့်ကိုကျင့်လို့တဲ့ပုဂ္ဂိုလ်ဟာ ိစ္ဆာနိဗ္ဗာန်သို့ဖြစ်ရပါမည်။နိနိပြုလို့ရမည်အလုံးမှတပါအချမ်းမဆိုင်သောအကျိုးမရှိသောအလုံများ၌ကြောင်းကျစိုက်သူကိုအလုံများသူလို့ဆိုပါတယ်။အဲဒီပုဂ္ဂိုလ်များမှာမိမိအလုံလင်းဟင်း၍အကျိုးစီးပွားပြည့်ပြည့်ဆုတ်တက်သည်သာဖြစ်ပါတယ်။အခုလိုဓမ္မရေးမှာကိစ္စနေသူအဖြစ်လွန်စွာပင်လိုလားအပ်ပါတယ်။အခုတရားအထုတ်တဲ့နေရာမှာအားလုံးအတွက်ဇမျိုးတဲ့ချစ်တာပါ။ဒါကလို့ပါလာတယ်ဆိုတော့ကအဲ့ဒီပုံကိုအတိအကျချက်ပြရတယ်ဆိုရင်ချက်တဲ့ပုံကိုဒီမှာကိစ္စအမြတ်တမ်းများသွားပါပြီမိမိအတွက်ကိစ္စများသွားတယ်ဆိုရင်မကောင်းပါဘူးကိစ္စနေတဲ့ပုံကမှသာအကျင့်ပฏิပတ်နဲ့ဖြင်းပြောက်ပေါက်ရောက်အောင်အားထုတ်နိုင်ပြီဖြစ်၍မေတ္တာကြီးရှည်သွားအကျင့်များ၌ကိစ္စနေပါသူဖြစ်ရမယ်လို့ဘုရားရှင်ဘုရားမြတ်ကြီးဟောကြားခဲ့ပါတယ်ယောဂီတို့မေတ္တာနဲ့တကောကအခုလိုဝိပဿနာအကျင့်ကိုကျင့်သူမှာပေါ်ပါတော့အဖြစ်ရှိသူဖြစ်ရမယ်။လောကနဲ့မိမိမှာယောဂီတို့မေတ္တာဘာဝနဲ့တကောအခုလိုယောဂီတို့ပွားနေတဲ့ဝိပဿနာဘာဝနာပွားတဲ့ပုဂ္ဂိုလ်တွေမှာအသုံးဆောင်ပရိဘောဂတွေပုံမှန်များလာရှိနေရင်အဲ့ဒီအသုံးဆောင်တွေတဲ့ဒိဋ္ဌိရစောင့်ရှောက်ရပြုပြင်ရစီမံရသဖြင့်ကိစ္စတွေအလွန်များပါတယ်အဲ့ဒီအရာများအတွေ့အလွန်ဝန်းလေးလေးရှိတတ်ပါတယ်အခုလိုမေတ္တာနဲ့တူကဓမ္မရေးရမှာအဲ့လိုဝန်းလေးမှုကိုပုံမှန်ရမလိုလားအပ်ပါဘူးအဲ့ဒါကြောင့်ဓမ္မသက်သက်တရားသက်သက်အထုရမိယောဂီပုဂ္ဂိုလ်များမှာမိမိလုံလောက်อยู่ပြိဋ္ဌာန်များသာဆောင်းထားရသည့်အဖြစ်ခီးသွားသောအခါမျက်များသည့်အခြားဘာမျှမပါမိမိအတောင်ပံအဖြစ်သာတို့ရပြန်သွားတဲ့ကဲ့သို့မိမိပေတိပြိဋ္ဌာန်ဖြစ်သာပေါ်ပါစွာသွားလိုက်ရပါမည်တသက်လို့စားမည်ဆိုလို့ရှိရင်ခင်ဗျားကဒုက္ခမပေးခြင်းဘူးဆိုပြီးတော့တချို့ကပစ္စည်းတွေသဲလာအဲ့လိုပြေရတာဆိုတဲ့ကသဲလာရတယ်ဆိုတဲ့ကတောင်းလေးပြီတရားကိုကောင်းစွာအမထုတ်သူဖြစ်ပါလေ။ပေါ်ပါသောအသက်မွေးမှုမဖြစ်ပါဘူး။ယောဂီတို့မေတ္တာနှင့်တကွအကျင့်ပရိမြတ်တွေအကျင့်ပฏิပတ်တွေကိုကျင့်လို့တဲ့ပုဂ္ဂိုလ်မှာရင်သက်သောဣန္ဒြေရှိရပါမယ်။ရင်သက်သောဣန္ဒြေဆိုတာမျက်စိနားနာလျှာကိုယ်စိတ်6မျိုးဖြစ်ပါတယ်။အဲ့ဒီဣန္ဒြေများရင်သက်အောင်ပြုအပ်မည်ဆိုပြီးမှအိဋ္ဌာရုံနဲ့တွေ့သောအခါရာဂမဖြစ်ရအောင်အနိဋ္ဌာရုံနဲ့တွေ့ကြုံရသောအခါဒေါသမဖြစ်ရအောင်စောင့်စည်းယူမှုဖြစ်ပါလေအာယုန်တို့၌ရာဂဒေါသစသည်ဖြစ်နေသူမှာမငြိမ်သက်သူလှုပ်ရှားပြန့်နေသူဖြစ်ရတာအိန္ဒြေရှိသူမဖြစ်နိုင်ပါဘူးအိန္ဒြေတို့ကိုမိမိအလိုတို့ပါအောင်မဆွဲဆောင်နိုင်ပေဒီနေ့ကအိန္ဒြေအကြိုက်လိုက်ပါနေသူဖြစ်နေပါတယ်အဲ့ဒီပုဂ္ဂိုလ်မျိုးကတရားအထုတ်ရန်စိတ်ပါမီမဟုတ်ပါဘူးအထုတ်ပါဆိုလည်းတရားပေါ့ရရင်မလွယ်ကူပါဘူးမေတ္တာတရားမဖြစ်နိုင်ပါဘူးမေတ္တာတရားထားနိုင်သူမဟုတ်ပါဘူးဒါကတော့သတိမဖြစ်ရင်စောင့်ကြည့်ပိတ်ဆို့နေသူကမလုံရှားမပြတ်နေတော့အိန္ဒြေရှိသူအိန္ဒြေတို့ကိုမိမိအလိုတို့ပါအောင်ဆွဲဆောင်နိုင်သူရှိပြီမိမိကအိန္ဒြေတို့ကိုအလိုတို့မလိုက်ပါသူဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်မျိုးသာတရားအဆုံးအထိပေါရောက်နိုင်ပါလေ။ဣန္ဒြေတို့ကိုရင်အောင်ပြုပါမည်အရေးအရာမှာဘာဝနာအလုပ်တစ်ခုခုနှင့်ကင်း၍မဖြစ်နိုင်ပါဘူး။ဘာဝနာလို့အထုတ်နေခြင်းဖြင့်သာဣန္ဒြေတကယ်ညီသက်သူရှိရာညီသက်သောဣန္ဒြေရှိရမည်အရာ၌ဘာဝနာတစ်ခုခုရှိနေရပါမည်။မေတ္တာဘာဝနာအကုဝိပဿနာဘာဝနာအဲ့ဒါကြောင့်မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်မှလည်းပဲအိန္ဒြေညီသက်ရတယ်လို့ဝိပဿနာဘာဝနာပွားနေတဲ့ယောဂီပုဂ္ဂိုလ်တို့မှာတော့အထူးသဖြင့်အိန္ဒြေရှိစွာနဲ့ရှုပွားအထောက်ကတော့ဖုံးပြီးသုံးဆောင်ပါလောကအလုံးများ၌အဲ့ဒီအလုံးကိုနားလေကြွန့်ကျင်မှုရှိသူလုံးတဲ့မလုံးတဲ့အချိန်ကာလဒေသစသည်ကိုနိုင်ချိန်တတ်သူအကျိုးကိုမြင်မြင်တတ်သူများသာအဲ့ဒီအလုံးကိုဖြစ်မြောက်အောင်ပြုလုပ်နိုင်ပါတယ် အဲ့လိုကြွန့်ကျင်ချိန်ဆက်တတ်မှုအကျိုးကိုမျှော်မြင်တတ်မှုမရှိသူမှာအဲ့ဒီအလုပ်ကိုမလုပ်နိုင်ပါဘူး။လုပ်ပါတော့လေအကျိုးတစ်ယောက်ပြီးမြောက်အောင်ပြန်ဆောင်နိုင်သူမဟုတ်ပါဘူး။အဲ့ဒီတူပါပဲအခုလိုမေတ္တာဘာဝနာတရားဓမ္မအရေးအခုလိုဝိပဿနာဓမ္မတရားအရေးရာတို့မှာမိမိကျင့်ရမည်အကျင့်ပฏิบัติ၌ကြည်လမဲ့သီလလင်မှုရှိသူအကျင့်မှန်မှန်မှန်နိုင်ချိန်တတ်သူအကျိုးကိုမျှော်မြင်ဆင်ញတတ်သူများသာအဲ့ဒီအကျင့်ပฏิบัติကိုပြုကျင့်နိုင်ပါလေ။အဲ့လိုနားမလည်သူများမှာအဲ့ဒီအကျင့်ကိုကျင့်ရန်သာဏဝိရိယစသည်ထပ်တန်လာမည်မဟုတ်ဘဲနဲ့ပြုလုပ်မည်လည်းမဟုတ်ပါဘူး။ပြုလုပ်ပါတော့လည်းထားမြောက်မအောင်မြင်ပါဘူး။အဲ့လိုဖြစ်လို့မေဖို့ရသည်အထိပညာဖြင့်သာတစ္ဆေထီးသွားရမည်။ပฏิပတ်အရာမှာပညာဟာလွန်စွာအရေးကြီးပါလေ။အဲ့ဒါကြောင့်မေတ္တာရှိသွားအကျင့်များမှာပညာရှိသူဖြစ်ရမယ်လို့ဘုရားရှင်ကိုယ်တော်မြတ်ဟောကြားခဲ့ပါလေ။ဒါကြောင့်မေတ္တာပွားတဲ့ပုဂ္ဂိုလ်မှာကိုယ်နှုတ်စိတ်ထားသုံးပါးကျမ်းသူရိုင်းသူမဖြစ်ရပါဘူး။ကိုယ်နှုတ်စိတ်ထားမရိုင်းသူယဉ်ကျေးသူဖြစ်ရပါလေ။အများအားဖြင့်တသက်လို့ဓမ္မတို့ဟာတသက်လို့စားတယ်လို့ပြောကြတော့ကိုယ်နှုတ်စိတ်ထားတွေအမှန်တန်ချိန်ပြပြီးတော့တကယ်ကြီးညိုပဲကောင်းတဲ့ဆရာတော်တန်ခါတော်တွေကိုမကြီးညိုမလေးစားတာကိုတွေ့ရပါလေ။ကိုယ်မူရာကြီးရိုင်းဆိုင်မှုနှုတ်မူရာကြီးရိုင်းဆိုင်မှုစိတ်ထားရိုင်းဆိုင်မှုများရိုင်းတဲ့သူဖြစ်ဖြစ်တာတွေကိုအများဆုံးတွေ့ရပါတယ်ဆိုပါတော့တန်ခါအလေပရိသတ်အလေဤသူတို့ရှိဝယ်ဒုထောင်ပေါင်ကထိုင်ခြင်းဤသူတို့ကနေရာမပေးခြင်းနေသူတို့ကနေရာဖြင့်တားမြစ်ခြင်းနေရာကောင်းဆန်းသောရရန်ဤသူများရှိကြောတက်ခြင်းအခုလိုတရားစကားဝင်တဲ့အခါမှာမိမိတို့ရဲ့အသက်သက်ခါရင်ကြီးတဲ့ပုဂ္ဂိုလ်ရှိကဝင်ခြင်းအဲဒီသူတို့နဲ့တူလားထိတ်လားကစားခြင်းစသောအမှုများကကိုယ်ဤရိုင်းဆိုင်မှုမရင်ကျေးမှုများဖြစ်ပါတယ်ဤသူများအခွင့်အရေးမရပဲလှုပ်ရှားမျိုးကိုမလှုပ်သင့်ပါဘူးကိုယ်တို့ဖြင့်မပြုတ်မပြောစေကောင်းဘူးစိတ်၌ကာမဝိတ္တစသောမကောင်းသောအကျံမျိုးကျန်ခြင်းမှာစိတ်ရိုင်းဆိုင်မှုမြင်ကျေးမှုပင်ဖြစ်ပါတယ်လူများ၌လည်းလူလိုက်ရိုင်းမှုရင်မှုဆိုတာသိသင့်ပါတယ်မေတ္တာသည်သဘာဝအချင်းရင်ကျေးနုနံသောသဘောဖြစ်၍ရိုင်းဆိုင်သောသူ၌မတည်ပါဘူးရင်ကျေးသောသူ၌သာမေတ္တာတည်သည်ဖြစ်၍ရင်ကျေးသူဖြစ်ရမည်လို့မေတ္တာပုဗ္ဗဘာသာတရားမှာဘုရားရှင်ကိုယ်တော်မြတ်ခေါ်ကြခဲ့ပါလေ။ဒါကြောင့်မေတ္တာပွားလို့တဲ့ပုဂ္ဂိုလ်အခုလိုတရားဓမ္မအကျဉ်းချုပ်ကိုအားထုတ်လို့တဲ့ပုဂ္ဂိုလ်တွေမှာလူများ၌မိဘခင်တွယ်လွန်းသူဆွေမျိုးခင်တဲ့လူသူများကမိဘဆွေမျိုးများနဲ့မခွဲခွာနိုင်၍တရားတကျေးသူပညာရေးစီးပွားရေးကြီးပွားရေးအတွက်မခွာထွက်နိုင်ရင်ဆုတ်ယုတ်ဖို့သာဖြစ်ပါလေ။တို့တက်ဖို့မဖြစ်နိုင်ပါဘူး။ရဟန်းများ၌လည်းတရားကမ္မများအပေါ်တွေ့တာချင်းသည်အကျိုးရောက်ကြောင်းမတို့တဲ့မကြည်ပွားနိုင်ကြောင်းဖြစ်ပါလေ။ပစ္စည်း၌မေမောတော်တာသောရဟန်းတရားကမ္မများ၌တွေ့တာတတ်ပါလေ။မလျော်သောသူတို့နှင့်ယောနောချင်းဖြင့်ယောနောဆက်ဆံတတ်ပါလေ။ဒုက္ခပူဆွေးနေမိမိပါယောနောပူဆွေးခြင်းဒုက္ခဝန်တာသောအခါမိမိပါဝန်တာခြင်းတကချမ်းသာနေမိမိပါချမ်းသာ၍တကဆင်းရဲနေမိမိပါဆင်းရဲခြင်းဒုက္ခစားတို့နဲ့မိမိကတောင်းကြဆိုင်ခြင်းမျိုးဖြစ်တတ်ပါလေ။အဲဒါကြောင့်လာမင်းနဲ့တူစွာအမြဲအတိအဲ့ဒီအာကန္တုတဖွဲ့ဖြစ်၍ကိုယ်လဲခွာစိတ်လဲခွာ၍အိမ်သားအိမ်သူလူများတို့ရှိကြရမည်အကြောင်းကိုဆရာရှင်ကိုယ်တော်မြတ်ဆုံးမခေါ်ကြတော်မူခဲ့ပါလေ။လာသည်ကောင်းငင်နဲ့သွားလာသည်ရှိတော်ယူကနေမြပေါင်းသိချင်းမပြုရည်သူကုန်မြတွေ့တာချင်းချစ်ခင်ချင်းမပြုသို့တို့မပြုချင်းကြောင့်လူများကအချစ်မမြန်တို့သည်ဟုလည်းမရှိပါဘူးထို့အတူပဲမြတ်စွာဘုရားကတင်ဟန်းတို့သည်လည်းပဲ လာနဲ့တူစွာလူများချင်းများလုံးဖို့ခံယူလျက်လူများတို့ချင်းကလေလို့ဟောဆိုတော်မူခဲ့ပါလေ။အဲဒါကြောင့်ယောဂီတို့မေတ္တာတရားပွားတဲ့အခါမှာအခုလိုဝိပဿနာဘာဝနာတရားပွားများတဲ့အခါမှာဘယ်သူကမှမကြည့်ကမတွေ့တာပဲရှုပွားအားထုတ်မေတ္တာဘာဝနာအလုပ်ကိုလုပ်ပါမေတ္တာမြောက်ပါတယ်သက်သက်လွတ်စားမှမေတ္တာမြောက်တယ်ဆိုတာမဟုတ်ပါဘူးဘယ်လိုသက်သက်လွတ်ခြင်းကိုဘုရားရှင်ကိုယ်တော်မြတ်ကြီးကအခြင်းကောင်းတစ်ခုလို့သာဆိုရင်မြတ်စွာဘုရားလက်ထက်တည်းကမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးသက်သက်လွတ်အခြင်းကိုဟောကြားခဲ့မှာပေါ့ဘုရားမဟောခဲ့ပါဘူးတခါတပါဘုရားရှင်ကိုယ်တော်မြတ်ထံသို့ဇီဝရရောက်လာပြီးတော့မှစုငါးချက်တောင်းပါတယ်ရသော်ဘုရားယဟန်အလုံးသက်သက်လို့စားပါစေသက်သက်လို့မစားရယဟန်အဘသင်းစီလို့ပြညတ်ပါဆိုတဲ့စုတစ်ချက်ပါပါတယ်စုငါးပါးကိုအပြည့်စုံပြောရင်တော့ရသဗျာယဟန်တန်ကအလုံးတော်တဲ့မှာနေပါစေ။လူကြောင့်ရွာကြောင့်မှာနေတဲ့ယဟန်အဘသင့်စီလို့ပြညတ်ပါဗျာ။ရသဗျာယဟန်တန်ကအလုံးဆုံးခံစားပါစေ။ပူဇွန်ပင်ဇွန်ဖိတ်ဆုံးစသည်စားရယဟန်အဘသင့်စီလို့ပြညတ်ပါဗျာ။ရသဗျာယဟန်တန်ကအလုံးတန်သူကိုယ်တူတင်၆တည်ပြီးတော့နေပါစေ။ဒဂရမရိကိုလိရရလူတဲ့သင်္ကန်းကိုဝတ်တဲ့ယဟန်အဘသင့်စေလို့ပြညတ်ပါဖေယျ။ရသော်ဘုရားယဟန်တန်ကအလုံးတိရပင်ဝါဒပင်အောက်၌နေပါစေ။အမိုးအဝင်လာတဲ့ယဟန်အဘသင့်စေလို့ပြညတ်ပါဖေယျ။ရသော်ဘုရားယဟန်တန်ကအလုံးသက်သက်လို့စားပါစေ။တန်ခါဟင်းလျာစားရယဟန်အဘသင့်စေလို့ပြညတ်ပါဖေယျလို့ဆုငါးချက်မှာနောက်ဆုံးအချက်ဟာအထူးတတိထားမယ်ချက်ပါယဟန်တန်ကအာလုံတက်တက်လို့စားပါစေတက်တက်လို့မစားရဟအဘသင့်စေလို့ပြညတ်ပါဗျာဘုရားရှင်ကိုယ်တော်မြတ်ကြီးကအရှိကိုမြင်တော့ဘုရားရှင်ကိုယ်တော်မြတ်အဲ့ဒီတူတောင်းတဲ့စု၅ချက်မှာဘုရားရှင်ကိုယ်တော်မြတ်ရှိလေးချက်ကိုစောစောတည်းကပြညတ်ခဲ့ပြီးပါပြီဘယ်လိုပြညတ်ခဲ့လဲဆိုတော့တော်ရမနေလိုရေဟန်တော်ရမနေစီမြို့ချောင်းရွာချောင်းမှာနေလိုရေဟန်မြို့ချောင်းရွာချောင်းမှာနေစီလို့ပြညတ်ခဲ့ပြီးပါပြီမြို့ချောင်းရွာချောင်းမှာနေမှအကျိုးရှိမဲ့ရေဟန်မြို့ချောင်းရွာချောင်းမှာနေစီတော်ချောင်းရွာချောင်းမှာနေမှအကျိုးရှိမဲ့ရေဟန်တော်ချောင်းရွာချောင်းမှာနေစီလို့နှစ်မျိုးပြညတ်ထားပါဆွမ်းခံစားလို့ရေဟန်ဆွမ်းခံစားစီတရားဓမ္မတွေပူဇွန်ပေဇွန်ဖိတ်ဆွမ်းစားလို့ရေဟန်ပူဇွန်ဖိတ်ဆွမ်းစားစီလို့လည်းနှစ်မျိုးပြညတ်ခဲ့အဲ့ဒါလည်းပဲနှမျိုးလုံးအကျိုးရှိမှမလို့နှမျိုးလုံးပြညတ်ဖြစ်တာပါဗန္ဓုသင်္ကန်းကောက်ဝုလိတဲ့ယဟန်ဗန္ဓုသင်္ကန်းကောက်ပြီးတော့ဝိပါစီဒဂရကမတွေကိုရိလိယဆိုတဲ့သင်္ကန်းကိုဝုလိတဲ့ယဟန်ကိုရိလိယလူတဲ့သင်္ကန်းကိုဝုစီလို့လည်းနှမျိုးပြညတ်ခဲ့ပါတယ်အဲဒီနှမျိုးမှလည်းပဲနှမျိုးလုံးအကျိုးရှိလို့နှမျိုးပြညတ်ခဲ့တယ်လို့ယောဂီပုဂ္ဂိုလ်တို့မှတ်ထားပါနောက်တိရပင်ဝါရပင်အောက်၌ဒီပါစီဆိုတာနဲ့ပတ်သက်လို့မြတ်စွာဘုရားကဒီဝရတိရပင်ဝါရပင်အောင်းနိုင်ငါသည်မိုးလေးလာမနေရဘူးဆောင်းလေးလာနှွေလေးလာနေစီမိုးလေးလာမနေရဘူးလို့ငါပြညတ်ထားပြီဟုတ်ပါတယ်ဒီဝတာပြောသလိုသာအချင်းကသည်တိရပင်ဝါရပင်အောင်းမှာနေရမယ်လို့ပြင်းလိုက်ခြင်းရဟန္တာကလည်းခုတကားမှရှိမှာမဟုတ်တော့ပါဘူးအဲဒီကြောင့်တိရပင်ဝါရပင်အောင်းမှာမည်လိုတဲ့ယဟန်နေစီဆောင်းလေးလာနှွေလေးလာပဲနေစီမိုးလေးလာမနေရဘူးလို့ပြညတ်ခဲ့ပါလေသက်သက်လို့စားလို့တဲ့ယဟန်သက်သက်လို့စားပါစီတန်ခါစားဟင်းလျာစားလို့ရညာတန်ခါဟင်းလျာစားပါစီလို့မြတ်စွာဘုရားနှစ်မျိုးမပြညတ်ပါဘူးနှစ်မျိုးမပြညတ်ဘဲနဲ့သက်သက်လို့နဲ့ပတ်သက်လို့တော့မြတ်စွာဘုရားကတစ်ချက်လို့ပဲလို့ပြညတ်လိုက်လေဆိုတော့ဒီဝရငါဘုရားရှင်ကိုယ်တော်မြတ်ကြီးစီမြင်သားကြားသားယုံမှားသားမှလွတ်တဲ့အသားကိုစားစေလို့ငါဘုရားရှင်ကိုယ်တော်မြတ်ပြညတ်ပြီလို့တစ်ချက်လို့ပြညတ်လိုက်ပါလေ မြင်သားဆိုတာယောဂီပုဂ္ဂိုလ်တို့အတွက်ဖြတ်ပြေးဖို့ရာတတ်နေတာကိုမြင်အဲ့ဒီသားကိုမြင်သားလို့ခေါ်ပါတယ်အဲ့ဒီသားကိုမစားကောင်းပါဘူးယောဂီပုဂ္ဂိုလ်တို့ကိုဖြတ်ပြေးဖို့ရာတတ်ဖြတ်နေတဲ့အတန်ကိုကြားရရင်အဲ့ဒီသားကိုကြားသားလို့ခေါ်ပါတယ်အဲ့ဒီသားကိုမစားကောင်းပါဘူးယောဂီပုဂ္ဂိုလ်တို့ချက်ကျွေးဖို့ရာတပ်ဖြတ်ပြတော်များချက်ကျွေးသလားလို့ယုံမားတမယာရှိရင်အဲ့ဒီသားကိုယုံမားသားလို့ခေါ်ပါတယ်အဲ့ဒီသားကိုယောဂီပုဂ္ဂိုလ်တို့မစားရပါဘူးအဲ့ဒီမြင်သားကြားသားယုံမားသားမှလွတ်တဲ့အသားလဲရှိရမယ်ဆိုရင်ယောဂီပုဂ္ဂိုလ်တို့မှာစားကောင်းပါတယ်အထူးသဖြင့်ရှင်ယဟန်တွေကိုတော့ဒါကရှင်ယဟန်တွေတိကျပြည့်ညက်တယ်မစားကောင်းတော့အသားကြီး10မျိုးမြင်သားကြားသားယုံမားသားလဲလွတ်တဲ့အသားလဲဖြစ်ရမယ်ယဟန်တန်ဃာတွေမှာအသားကြီး10မျိုးလဲလွတ်ရမယ်အသားကြီး10မျိုးဆိုတာလူသားကိုယဟန်တန်ဃာတွေမစားကောင်းပါဘူးဇတုသားဖြစ်မစားအပ်ပါဘူးစားရင်ထုံလင်းအပ်ပါတင်ပါတယ်ရှင်သားမြင်သားကိုမင်းအင်္ဂါဖြစ်မစားအပ်ပါဘူးစားကဒုက္ခအပ်ပါတင်ပါတယ်ခွေးသားမွေသားကိုယုံပွဲဖြစ်မစားအပ်ပါဘူးစားကဒုက္ခအပ်ပါတင်ပါတယ်ရှင်မေသာကြားသားကိုမစားအပ်ပါဘူးအနှံ့ဖြင့်အလိုက်ခံကြ၍ဒေးရန်ဖြစ်တတ်သည်မစားအပ်ပါဘူးစားရင်ဒုက္ခအပ်ပါတင်ပါတယ်ကြေတေသာဝန်သာအောင်းသားကိုလည်းပဲအနှံ့ဖြင့်အလိုက်ခံရတတ်၍ဒေးရန်ဖြစ်တတ်လို့မစားအပ်ပါဘူးစားရင်ဒုက္ခအပ်ပါတင်ပါတယ်အဲ့ဒီအသားကြီး7ပါးတို့သည်မသိတော့လည်းမစားအပ်ပါဘူးအသွေးအမွေးအယူအကြီးတောင်မှပဲမအပ်ပါဘူးအစီတို့တွင်လူစဉ်တစ်ခုသာမအပ်ပါကျွင်းအစီကတော့အပ်ပါလေတို့၏အားလုံးကတော့အကုန်လုံးအသုံးပြုရပါလေအဲဒါကြောင့်ယောဂီပုဂ္ဂိုလ်တို့မြင်သောအသားကိုမိမိအတွက်တတ်နေတာကိုမြင်သောအသားကိုဒိဋ္ဌဥဒိဋ္ဌမန္တလို့ခေါ်ပါလေမစားအပ်ပါဘူးတရင်ကြားရသောအသားကိုသုတ္တဥဒိဋ္ဌမန္တလို့ခေါ်ပါလေမစားအပ်ပါဘူးစိတ်၌ယုံမှထင်မှတ်သောအသားကိုပရိသင်္ကိတဥဒိဋ္ဌမန္တလို့ခေါ်ပါလေအဲ့ဒီအသား3မျိုးကိုသိရင်မစားအပ်ပါဘူးမသိရင်စားတော်လေအပြည့်မရှိပါဘူးပြီးတော့ယဟန်သာမဏေကမစားပဲမသိတော့ယဟန်သာမဏေကအစာခိုင်အားအဲ့ဒါနှစ်ပါးလုံးအပြည့်မရှိပါဘူးယောဂီပုဂ္ဂိုလ်တို့တရားရှင်ကိုရမြတ်ကြီးကအဲ့လိုမြင်သားကြားသားယုံမှားသားမှလွတ်တဲ့အသားဒိဋ္ဌဥဒိဋ္ဌမန္တသုဒ္ဓဥဒိဋ္ဌမန္တပရိသင်္ကိတဥဒိဋ္ဌမန္တဒီသား3မျိုးမှလွတ်တဲ့အသားကိုစားကောင်းနေစားခြင်းဖြင့်မေတ္တာမပြည့်ဘူးမေတ္တာပွားနေတဲ့ပုဂ္ဂိုလ်အတွက်မေတ္တာရှိတယ်လို့ဟောထားပါရဲ့ဒါနဲ့မေတ္တာမရှိဘူးမေတ္တာမပွားနိုင်ဘူးဆိုရင်မြတ်စွာဘုရားရှင်ကိုရမြတ်ကြီးရဲ့ပညာချက်ကိုဖျက်ဆီးရရောက်ပါလေမြတ်စွာဘုရားရှင်ကိုရမြတ်ကြီးပညာပိသသိက္ခာပုဒ်တွေကိုဖျက်ဆီးရရောက်ခြင်းကြောင့်ဒီပုဂ္ဂိုလ်တွေမှာဘယ်လိုနည်းနဲ့မှမဉဏ်ဖူဉဏ်နိဗ္ဗာန်ကိုမရနိုင်တော့ပါဘူးယောဂီပုဂ္ဂိုလ်တို့တကယ်လို့သာဒီဝိဒကမြတ်စွာဘုရားရှင်ကိုရမြတ်ကြီးကိုတောင်းတဲ့ဆုငါးပါးထဲမှာတက်တက်လို့သာရိယဟန်သာအတိကင်းစီတက်တက်လို့သာရိယဟန်အဘသိစီလို့သိခဖို့ပြင်ရမယ်ဆိုရင်မြတ်စွာဘုရားရှင်ကိုရမြတ်ကြီးကိုယခုလိုသိပ္ပံဖြစ်မှာအဆုတ်ဆွဲခံရပါပြီဘယ်လိုအဆုတ်ဆွဲခံမှာလဲဆိုတော့ဘယ်မှာလဲယဟန်ကိုရမသမ္မညဉာဏ်ရှင်ဆိုတာဘယ်မှာသမ္မညဉာဏ်ရှင်လဲဘာဖြစ်လို့လဲဆိုတော့တက်တက်လို့ကိုပြင်းညက်တယ်လောကမှာတက်တက်လွတ်တဲ့အစာဘယ်မှာရှိလို့လဲဘယ်ရင်တို့အသားလို့အသွေးလို့အစီလို့ပြောလို့ရှိရင်ရှိတယ်နော်ဘယ်ရင်တို့အသက်လွတ်တဲ့အစာအသားလွတ်တဲ့အစာအသွေးလွတ်တဲ့အစာဒီခြေရသတိထားပြီးတော့ကြည့်ပါ င်းနှင်းဟင်းရွက်တွေဟာအသားတော့လွတ်တယ်အသက်တော့လွတ်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီဟင်းနှင်းဟင်းရွက်တွေမှာတွယ်နေတဲ့ပိုးတွေဟာအင်မတန်များပြားလှပါတယ်တန်တိတ္တစာပိုးဆိုတာရှိပါတယ်အဲ့တော့ဟင်းနှင်းရွက်တွေအသားတော့လွတ်မယ်အသက်မလွတ်နိုင်ပါဘူးဒါတော့ဟင်းနှင်းရွက်စားတဲ့ပုဂ္ဂိုလ်တွေကသက်သက်လွတ်လွတ်ဂုဏ်ယူပြီးတော့ခန္ဓာကဘုန်းကြီးတို့ပြောခဲ့တဲ့မေတ္တာပို့တဲ့ပုဂ္ဂိုလ်ရဲ့ပြည့်စုံအောင်ပုဗ္ဗဘာကဤငါတွေလည်းလုံးဝမပြည့်စုံခဲ့တဲ့မန်တထောင်ထောင်နဲ့နေမေတ္တာလည်းမရောက်ပါဘူးအတ္တတလို့မဟုတ်ပဲနဲ့အတ္တတလို့ယူယူရင်လည်းပဲအယူမမိစ္ဆာဒိဋ္ဌိဖြစ်ပါတယ်ဒါကတ္တလို့အကျင့်ဟာအကျင့်ကောင်းမဟုတ်ပဲနဲ့အကျင့်ကောင်းအကျင့်များလို့ယူပြရင်လည်းပဲမိစ္ဆာဒိဋ္ဌိတစ်ခါဖြစ်ပြန်ပါတယ်အပြည့်တကအပြည့်တည်းမှာမိစ္ဆာဒိဋ္ဌိအပြည့်ဒီအကြီးဆုံးပါပဲမိစ္ဆာဒိဋ္ဌိအပြည့်တည်းအကြီးတဲ့အပြည့်ဆိုတာမရှိပါဘူးအဲ့ဒီမိစ္ဆာဒိဋ္ဌိအယူကြီးတာတန်လာရှိနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီတဲ့အခါမှာမရဲနဲ့တိရစ္ဆာန်နှစ်တန်တဏ္ဍာရောက်ပါလေ။တသက်လို့အကျင့်ကိုမိစ္ဆာဒိဋ္ဌိလို့ဆိုတာကတခြားမဟုတ်ပါဘူး။တချို့တချို့ပုဂ္ဂိုလ်တွေကဒီအသားတွေကယွံပွဲဖြစ်လို့ယွံလို့မစားဘူးဆိုရင်တော့မိစ္ဆာဒိဋ္ဌိမဖြစ်ပါဘူး။အာဒီတသက်လို့စားမှကျမ်းပါလေလို့ကျမ်းမာရေးအတွက်ရည်မှန်းပြီးတော့စားရင်လည်းပဲမိစ္ဆာဒိဋ္ဌိမဖြစ်ပါဘူး။ယောဂနဲ့မတည့်လို့တသက်လို့စားတယ်ဆိုရင်လည်းပဲမိစ္ဆာဒိဋ္ဌိမဖြစ်ပါဘူး။ဒီဘယ်လိုဆိုရင်မိစ္ဆာဒိဋ္ဌိဖြစ်လဲဆိုတော့ဒီတသက်လို့စားတဲ့အကျင့်ဟာအကျင့်ကောင်းအကျင့်မြတ်ပဲ။ဒီတသက်လို့စားတဲ့အကျင့်ဖြင့်ဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရမယ်။လူနဲ့နိဗ္ဗာန်သုံးလံချမ်းသာခံစားရမယ်လို့အဲ့လိုယူရင်တော့အဲ့ဒီကြီးဟာအကျင့်မှန်မိစ္ဆာဒိဋ္ဌိဖြစ်သွားပါပြီ။ဒါဖြစ်လို့လဲဆိုတော့တက်တက်လို့စားယုံတက်တက်နဲ့နိဗ္ဗာန်နိဗ္ဗာန်လည်းမရောက်နိုင်ပါဘူး။မဟုတ်နိဗ္ဗာန်လည်းမရနိုင်ပါဘူး။အဲ့လိုနိဗ္ဗာန်နိဗ္ဗာန်လည်းမရောက်နိုင်ရင်မဟုတ်နိဗ္ဗာန်လည်းမရနိုင်ပဲနဲ့ဒီတက်တက်လို့အကျင့်ဟာနိဗ္ဗာန်နိဗ္ဗာန်ရောက်နိုင်တဲ့အကျင့်မဟုတ်နိဗ္ဗာန်ရနိုင်တဲ့အကျင့်လို့ယူလို့ရှင်ဒီယူဟာအယူမမိစ္ဆာဒိဋ္ဌိဖြစ်သွားပါတယ်အဲဒီအယူမမိစ္ဆာဒိဋ္ဌိဖြစ်ပြီးတော့ဒီအကျင့်နဲ့ပဲအချိန်ကုန်နေတဲ့အတွက်ဒီပုဂ္ဂိုလ်မှာအရှုံးကြီးရှုံးပါတယ်အဲဒါကြောင့်ယောဂီပုဂ္ဂိုလ်တို့အသီးအရွက်တွေဟာအသားလွတ်တော့ဟုတ်ပါတယ်အသက်လွတ်မဟုတ်ပါဘူးအသီးအရွက်တွေမှာဘိုးဓမ္မာတွေအများကြီးပါပါတယ်ဒါကြောင့်သိပ္ပံဆရာတွေကမြတ်စွာဘုရားကတက်တက်လို့ပြညာမယ်ဆိုရင်ဆိုပါတော့အခုဖြစ်မှာအမနာအားကောင်းနဲ့မှန်ပြောင်းနဲ့မှန်ဘလူးနဲ့အသည်းအရွက်ဟင်းလျာတွေကိုကြည့်မယ်ဆိုရင်ကိုယ်တွေအများကြီးတွေ့ရပါလိမ့်မယ်အဲ့လိုတွေ့ရလို့ရှိရင်ဗမာလေးရဟန်းဂေါရမဟာသမဏေညံရှင်တက်တက်လို့ကိုပြညာတယ်ဟောရမကြည်သံအသည်းအရွက်တွေမှာပိုးတွေအသက်ရှိတယ်ဆိုပြီးတော့ရဟန်းဘုရားရှင်ကိုယ်တော်မြတ်ကြီးကိုဆွဆွဲမှာပါဘုရားရှင်ကိုယ်တော်မြတ်ဟာအလုံးစုံအကုန်မြင်တဲ့သမဏေနဲ့ဉာဏ်တော်ရှင်ဖြစ်ခြင်းကြောင့်တက်တက်လက်ကိုမပြည့်ညတ်တာပါအသီးအရွက်တွေဟာအသားတော့လွတ်တယ်အသွေးတော့လွတ်တယ်အသက်သာမလွတ်ပါဘူးဘာကြီးတို့အသားဟင်းတွေကိုကြည့်လိုက်အသားဟင်းတွေမှာအသက်လွတ်နေပါတယ်အသားမလွတ်ပါဘူးအသက်လွတ်တယ်ဆိုတော့အသားဟင်းတွေမှာအသက်မရှိပါဘူးပုဂ္ဂိုလ်လည်းမဟုတ်ပါဘူးတတ္တဝါလည်းမဟုတ်ပါဘူးသူကစားတဲ့အခါမှာဒေါသနဲ့စားတာလည်းမဟုတ်ပါဘူးအသက်လွတ်တယ်အသက်လွတ်ကိုစားခြင်းဖြင့်စားတဲ့ပုဂ္ဂိုလ်တွေမှာအပြည့်တစုံတရားမရှိပါဘူးအသားတော့မလွတ်ဘူးအသက်တော့လွတ်နေပါလေဘာရင်တို့နှုတ်စီတို့ထောပတ်တို့နွားနို့တို့ဆိုရင်အသွေးမလွတ်ပါဘူးအသားတော့လွတ်ပါတယ်အသွေးမလွတ်ပါဘူးနှုတ်ဆိုတာဟာအမိရဲ့နှုတ်သည်အမိရဲ့အသွေးပါနွားမရဲ့နှုတ်ဟာနွားမရဲ့အသွေးပါနွားမသည်သို့မဟုတ်လူအမိသည်သူ့ရဲ့သားသမီးကိုနှုတ်တိုက်တယ်ဆိုတာအသွေးဆက်ထားပါအဲတော့နှုတ်ဟူသမျှနုဒီဟုသမ ्या သောဘဟုသမ ्या ဟာကတ္တဝါတွေအသွေးမလွတ်ပါဘူးအသက်လွတ်ပါလေ သာသာဟင်းနေရာတွေကြတော့အသက်လွတ်ပါတယ်အသားတော့မလွတ်ပါဘူးဒါပေမဲ့အသက်လွတ်နေခြင်းကြောင့်မိမိကိုယ်တိုင်တတ်တာလည်းမဟုတ်ခြင်းကြောင့်တက်တက်လွတ်ဖြစ်နေပါတယ်သာသာဟင်းနေရာတို့ဒီတက်တက်လွတ်ဟင်းနေရာတွေပါသာသာလွတ်ဟင်းနေရာတော့မဟုတ်ပါဘူးအသွေးလွတ်ဟင်းနေရာတော့မဟုတ်ပါဘူးသာသောတဲ့ပုဂ္ဂိုလ်မှာအပြစ်တစ်စုံတရားမရှိပါဘူးခုနကပြောခဲ့တဲ့အတိုင်းရှုပွားအားထုတ်ဖို့တော့စားမယ်ဆိုရင်သာသောရင်နဲ့အာသောကိမှာယန္တာပုဂ္ဂိုလ်ဖြစ်နိုင်ပါလေဖြစ်တဲ့တာရကကိုပြောမယ်ဆိုရင်ရသော်ပြလက်ထက်တုန်းကယဟန်တော်တပါနာဂယောဂါရှိပြီရသော်ပြထံသွားပြီးတော့ရှင်းခိုးဥစ္စာတော့မြတ်စွာဘုရားကခြေသားပင်တရားဓမ္မရှင်းပြန်ကြိုးကိုအားထုတ်ပါရလားလို့ပြီးတော့ရသော်ဗျာဘုရားတပည့်တော်တရားဓမ္မတော်ကြင်ကြံကြိုးစွာအထုတ်ပါလေခင်ဗျာဒါပေမဲ့ဘုရားတပည့်တော်မှာနာဂယောဂါရှိနေတဲ့အတွက်တရားဓမ္မတော်စိတ်မချမ်းသာပါဘုရားစိတ်မဖြောင့်ပါဘုရားလို့တယောက်ထားတဲ့အခါကျတော့ခြေသားဒီလိုဆိုရင်တင်းဒီမကရလေတော့ကိုဆွမ်းခံကြွားလို့ကြွားခိုင်းပါတယ်အဲ့ဒီကမှာရဟန်းတော်ကဘောမြတ်စွာဘုရားရှင်ကိုရမြတ်ကြီးတည်အလုံးစုံအကုန်သိမြင်တော်မြင်တော်မူတဲ့မြတ်စွာဘုရားရှင်ကိုရမြတ်လုံးစုံကိုသိတဲ့မြတ်စွာဘုရားရှင်ကိုရမြတ်ကြီးငါအကျိုးရှိတာကိုမြင်လို့လွတ်တာပဲဆိုမကရလေတော်ကိုဆုံးမကြွသွားပါတယ်မကရလေတော်ရောက်တဲ့အချိန်မှာလေသမားကြီးတယောက်ကသံဃာတော်ရှင်မြတ်ကြွလာတာမြင်တော့ဩပဂရိလေလုံးတည်တဲ့ငါမှာသံဃာတော်ရှင်မြတ်ဒီဥသောလေကောင်းကြီးကြွလာပြီကောင်းမှုဒီသောမျိုးစစ်ကိုစိုက်ကျိုးကျေးချအောင်ပါပဲဆိုတော့မှသံဃာတော်ရှင်မြတ်ရဲ့တပိတ်ကိုယူပြီးတော့မှသူ့လေထဲကိုပင့်တင်ပြီးတော့သူစားသုံးမဲ့ခေဘဘောဇင်တို့ဖြင့်သံဃာတော်ရှင်မြတ်ကိုလောင်းလို့ဆက်ကအရှင်မြတ်ဒီမှာပဲခုံးပြီးတော့ဘုရားပြရလို့ဆိုတော့သံဃာတော်ရှင်မြတ်ကငကိုယ်တည်းကတရားအထုတ်နေတဲ့သံဃာတော်ရှင်မြတ်ဖြစ်တည်ရလျော်စွာရှုပွားအထုတ်ခြင်းနဲ့ဆုံးဖုံးပြီးတော့အစာဟာရတပ်ပညာမြတ်ဖြစ်ယဟန်တော်ရဲ့နာဂယောဂပျောက်သွားပါတယ်။ယဟန်တော်ရဲ့နာဂယောဂပျောက်သွားတော့အာယဝန္တပတိသောမနတာဖြစ်ပြီးတော့မြတ်စွာဘုရားကဒါကိုမြင်လို့ငါ့ကိုဒီမကရလေတို့ကိုဆုံးကထွက်တာပဲ။ဆိုပြီးတော့ရှင်ရင်းပွားရင်းနဲ့ဆက်ပြီးတော့ဖုံးပြီးတော့ဆုံးစားလို့မပြီးခင်လေးမှာပဲအာသောကိမှာယဟနာပုဂ္ဂိုလ်ဖြစ်သွားပါလေ။လေးမဲ့လေးဖို့ရတာတဲ့ပေါ့သောတပတ္တိမဲ့ဖို့သကတံမဲ့ဖို့အနာဂါမဲ့ဖို့အရတမဲ့ဖို့လို့လေးမဲ့လေးဖို့ရသွားပါလေ။ဒါဆုံးစားတဲ့ဆိုတာအလုံးလုံးကြာရင်မိနစ်20ပေါ့။ပထမ10မိနစ်လောက်မှာနိုင်ကယောဂပျောက်သွားတယ်။ဒုတိယ5မိနစ်6မိနစ်လောက်အကြာမှာသောတပတ္တိမေဖို့သံဃာရိမေဖို့အနာဂါယိမေဖို့အရဟတမေဖို့လို့လေးမေလေးဖို့ရသွားပြီတော့မှာအာယဝန္တပတိသောမနတာဖြစ်ပြီးတော့မြတ်စွာဘုရားဒီအကျိုးကိုပြင်လို့ငါ့ကိုဒီမြတ်လေတော်ကိုဆွမ်းခံကြွားခိုင်းတာပဲဆိုတော့ဆွမ်းကိုဆက်ဖုတ်ပေးပြီးတော့ဆွမ်းသာပြီးတဲ့ချိန်မှာတခါကိုလည်းအနုမောဒနာတရားဟောပြီးတော့ပြန်ကြွားသွားအဲ့ဒီတခါဟာအဲ့ဒီဆွမ်းကတဲ့ကုသိုလ်ကောင်းမှုကံကြောင့်ဒီနေတဲ့ချိန်မှာနှက်ပြီးမှအမှန်တန်ကြီးကြီးတဲ့နှက်ပုံကိုစီးနေချမ်းသာကိုခံစားရပါတယ်ဘာပဲလို့ခံစားရလဲဆိုတော့သူ့ရဲ့လေသေးလေးဟာယဟန်တော်တစ်ပါးရဲ့လေးမဲ့လေးကိုရရတရားအထုတ်ရဖြစ်တဲ့တရားကြောင်းလေးကမ္မထံကြောင်းလေးဖြစ်သွားယဟန်တော်ရဲ့ဆန်းသားကြောင်းလေးဖြစ်သွားတရားကြောင်းလေးဖြစ်သွားယဟန်တော်ကနာဂယောဂလေးပျောက်စီတတ်လေးမဲ့လေးကိုလည်းရစီတတ်တဲ့ဆွမ်းကိုကဲ့ရတဲ့တကမှာအင်မတန်အကျိုးကြည့်လို့တောင်ပတိသာနတ်ပြည်ထံနဲ့နှလောကမှာဆက်နေဥဒနာကျတဲ့ခြွေဘိမှန်ကြီးမှာတော့ပြတော့မှာနတ်သားသွားဖြစ်ပါလေနတ်သမီးတစ်ထောင်အချမ်းရရှိပါလေအဲတော့ယောဂီပုဂ္ဂိုလ်တို့ကဒီယဟန်တော်ဟာဘယ်လိုဆုံးမြန်ဖုံးပေးရလို့နာဂယောဂပျောက်ပြီးတော့တရားရတယ်ဒီဒီကံကလည်းဘယ်လိုဆုံးနေမြန်ကတ်လို့လဲလို့သိကျင်ကောင်းသိကျင်ပါလေယဟန်တော်ကိုမြတ်စွာဘုရားလွတ်လိုက်တဲ့ကရေကြီးလို့လွတ်လိုက်ပြီးရစီရောဆိုယဟန်တော်ကိုလေသမားကြီးကလေပစလုံးဟင်းနဲ့ဆုံးကတ်တာပါရန်တော်ကလေပစုံလုံးဟင်းနဲ့ဆုံးဖုံးပေးရတာပါအဲတော့အသားတွေငါးတိဟာအပြည့်ရှိမယ်ဆိုရင်မြတ်စွာဘုရားဟာမကြွပါဘူးတန်ခါးစားလို့တရားမရဘူးဆိုရင်ဒီဟန်ဟာတရားမရနိုင်တော့ပါဘူးအဲဒါကြောင့်ယောဂီပုဂ္ဂိုလ်တို့မသိတဲ့ပုဂ္ဂိုလ်ပြောတဲ့အပြောတွေကိုနားမလည်တဲ့ပုဂ္ဂိုလ်တွေကလိုက်တော့အဖြစ်လိုက်နေပါနဲ့မြတ်စွာဘုရားလက်ထက်တုန်းကမြတ်စွာဘုရားမှာဒုတိယကြီး80ရှိပါတယ်အတိတိတော်ကလို့ခေါ်ပါတယ်အဲ့ဒီအတ္တိတဝကတဲ့မှာဘေတဝကကြီးဟာဖြင့် တက်တက်လို့ဖုံးဝေးပါလေလို့မပါပါဘူး။အဲပါရမီဘာပါလဲဆိုလို့ရှိရင်တော့ရှင်မသတ္တဗအရှင်မြတ်ကြီးဟာအသက်160တိုင်တိုင်ရဟန်းဖြစ်ပြီးတော့လူတွေ23ပါးကိုပရိနိဗ္ဗာန်စံတိတန်အောင်ဆောင်သွားလေ။အဘယ်ရဟန်းကဖြင့်ဘယ်ဒုတင်ကိုဘယ်လောက်ဆောင်နေစသည်ဖြင့်အဲလိုဒုတင်မှာပါပါတယ်တက်တက်လို့ဆိုတာသခွန်းတပါရမြတ်မပါပါဘူး။ဘာလို့မပါတာလဲမလို့တက်တက်လို့အကျင့်ဟာအကျင့်ပေါင်းတစ်ခုမဟုတ်လို့မဲ့ဖို့နိဗ္ဗာန်ရောက်စေတတ်တဲ့အကျင့်ပေါင်းတစ်ခုလို့မဟုတ်ခဲ့ခြင်းဖြစ်ပါလေ။အဲဒီကြောင့်ယောဂီပုဂ္ဂိုလ်တို့ဟာအခုတရားဓမ္မကျင့်ကြံကြုပ်ကိုအားထုတ်တဲ့အချိန်ခါမှာအစာအာဟာရနဲ့ပတ်သက်ပြီးတော့မှရွေးချယ်မှုရှောင်ရှားမှုမပြုပါနဲ့။ဘုရားဝဇ္ဇလုပ်တဲ့ပုဂ္ဂိုလ်ဒီပြုစုလုပ်ကျွေးသမျှနဲ့မြတ်တာရောက်ရေးပြီးတော့မှတရားဓမ္မကိုကျင့်ကြံကြုပ်ကိုအားထုတ်ပြီးတော့နေကြပါယောဂီတို့ဟာအစာအတွက်နဲ့တရားမပြတ်ပါသေးနဲ့အချို့ချို့ပုဂ္ဂိုလ်တွေမှာအစာအတွက်နဲ့တရားပြတ်နေကြတာအများကြီးရှိပါတယ်အဲ့ဒီအစာကယောဂီပုဂ္ဂိုလ်တို့ကိုနတ်ရောနိဗ္ဗာန်ပို့မေးဝေးနိုင်တယ်လို့အပေလည်းမချနိုင်ပါဘူးနိုင်ရနိဗ္ဗာန်ပို့ပေးနိုင်တဲ့ယောဂီတို့ကျင့်နေတဲ့အကျင့်ပံကသာနိုင်ရနိဗ္ဗာန်ပို့ပေးနိုင်ပါတယ်။အပေချတာလည်းယောဂီပုဂ္ဂိုလ်တွေရဲ့အကျင့်မှားကသာလည်းအပေချမှာပါ။အစားအစာကအပေမချပါဘူး။အဲဒါကြောင့်ယောဂီပုဂ္ဂိုလ်တို့သွမ်းတံပကံတာမကြစီပဲအဝိမစင်စီပဲတယောက်ကိုတယောက်မကြည့်ပဲနဲ့မိမိတို့ရှုနေကြဖြစ်တဲ့ဓမ္မနုပသနာတတိပဋ္ဌာန်ဒီရရှုပွားအားထုတ်ရတော့လကောင်ဤသဘခန္ဓာနီးရရှုပွားအားထုတ်ရတော့လကောင်ရှုပွားအားထုတ်ရင်စားရမှာပါစားရင်ရှုပွားအားထုတ်ရင်ရှုပွားစားတော့ရမှာပါစားတော့ရင်ရှုပွားအားထုတ်တဲ့အခါမှာအစားအသောက်လည်းမပြည့်စည်ရပေနဲ့ရှုပွားအားထုတ်ရမှာပါတရားထုတ်လို့တစ်မျိုးတည်းမြည်စားရမယ်လို့ပညာချက်မရှိပါဘူး။ခါတိုင်းစားသလိုပဲစားတဲ့အထက်မှာသတိပညာလေးတွင်းပြီးတော့မှရှုပွားအားထုတ်ပြီးတော့စားသုံးရမှာပါ။